ကနေဒါနိုင်ငံကဒီနေ့ကုန်ပိုင်းမှာမြန်မာဒုက္ခသည်ရှေ့ရာကျော်ကိုလက်ခံဖို့အစီအစဉ်နေကြောင်းပြောဆိုလိုက်ပါတယ်။မနေ့ကကျင်းပတဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ခန်းနာမှာကနေဒါလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးမွန်တေဆိုဘတ်ကကြေညာလိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့ဘဝလုံခြုံမှုပြန်လည်ထူထောင်ရေးမှာဝိုင်းဝန်းပံ့ပိုးလို ကြောကြာစိုးဝါလာတဲ့အခြေအနေတွေမှာစဉ်ညစ်ကြောကြာစိုးဝါလာတဲ့အခြေအနေတွေမှာကြံ့ကြံ့ခံနေထိုင်ခဲ့ကြတဲ့လို့မစ္စတာဆိုဘတ်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒေသအနီးဒုက္ခဒေသခံကိုးကူမှာနေထိုင်ကြသူမြန်မာဒုက္ခဒေသတသိန်း၄၀၀နဲ့မြန်မာဒုက္ခဒေသရှိရာတစ်ဆယ်ဟာကနေဒါနိုင်ငံမှာအခြေချနေထိုင်ခဲ့ကြတယ်လို့ကုလသမဂ္ဂရဲ့စီးရင်မှာဖော်ပြထားပါတယ်။မြန်မာစစ်တပ